စကိုင်းတိုင်းဒေသကြီးကတားခိုင်နယ်ကဝင်းသူမြို့နယ်မှာတရားမဝင်ရွှေတူးဖော်မှုတွေနဲ့ပတ်သက်ပြီးတော့တွားရောက်စစ်ဆေးရလို့သိရပါတယ်ရှင်။အဲ့ဒီမှာဘလို့အခြေအနေမျိုးများတွေ့ရှိခဲ့ရလဲရှင်။
အော်ဘလို့ချင်းဒီ new တွေ့ရှိရတယ်ဆိုတော့ကျွန်တော်အဲ့ဒီမှာတွားတွေ့တဲ့အနေအထားမျိုးရတော့လေဟိုတရားမဝင်တပ်ထုတူးဖော်နေရဆိုတဲ့နေရာမှာအဓိကတော့ဒီ company လုပ်ငန်းရှင်တွေလိုပုံစံမျိုးတွေနဲ့လောက်ကင်ဆောင်နေတဲ့အနေအထားမျိုးတွေတော့တွေ့ရတာပေါ့ဗျာဒါပေမဲ့တကယ်တမ်းအဲ့ဒီ company လုပ်ငန်းရှင်တွေရဲ့အနေအထားမျိုးကတော့တရားမဝင်လောက်ကင်ဆောင်နေတဲ့အနေအထားမျိုးပါဗျာစီရန်တရားနဲ့တူးဖော်နေတဲ့အနေအထားမျိုးတွေပါစီရန်တရားတွေနဲ့ကျင်းပြကြီးနဲ့ before တွေနဲ့တူးဖော်နေရပေါ့တူးဖော်ပြီးတော့မှကျွန်တော်တို့တွားတဲ့အချိန်ပိုင်းကတော့ဟိုလူကြီးခီးစဉ်ရှိလို့ဆိုရဲအတန်များကြားလာတော့မသိဘူးပေါ့ဗျာသူတို့ကအော်ကျွန်တော်သွားတဲ့အချိန်ပိုင်းမှာတော့အားလုံးကိုတိမ့်ပြီးတော့မှထပ်ပြီးသွားတဲ့အနေအထားမျိုးရှိရတယ်။သူတို့24ထားတဲ့ကျင်းပြဲကြီးတွေပဲကြံခဲ့တော့တာပေါ့။ဒါပေမဲ့အဆောက်အဦနေရာတွေပါလေ။ဘယ်လောက်ပဲကြံခဲ့တော့ပေါ့။ဒါပေမဲ့ကျွန်တော်တို့ process ရတဲ့အချိန်ပိုင်းမှာတိတ်မကြတေးလောက်တဲ့အနေအထားမျိုးကပြီးသွားတဲ့အနေအထားမျိုးပဲရှိတယ်
။ဟုတ်ကဲ့။တွားရောက်စစ်ဆေးမှုမှာဘယ်သူတွေများပါဝင်ခဲ့ပါသလဲရှင်
။ကျွန်တော်တို့ဝန်ကြီးချုပ်ပါပါတယ်။နောက်ပြီးတော့မှဝန်ကြီးချုပ်ရဲ့ PSO တွေပါလေ။အကုန်လုံးပေါ့။တိုင်းရင်းစိုးရအဖွဲ့ CDR ဝန်ကြီးကတော့ဒီစက်ပြေးမွေးနေတဲ့ဆင်မောင်းဝန်ကြီးဦးကန်စာမုံပါတယ်ပေါ့။နောက်ပြီးတော့မှဥရေချုပ်ပါတယ်။အဲဒါအစိုးရဖွဲ့ဝင်ကြီးကြီးခဲ့ပြီပေါ့ပြီးတော့ခရိုင်အုပ်ချုပ်ရေးမှူးတွေနောက်ပြီးတော့ခရိုင်တတော်အရာရှိတွေပေါ့နောက်ပြီးတော့ကျွန်တော်တို့ဒီမြို့နယ်အဆင့်အုပ်ချုပ်ရေးဌာနတွေသူရဲ့တက်ဆိုင်ရာမြို့နယ်မြေစင်းကတွေနောက်ပြီးတော့အတိုင်းမြေစင်းဦးကြီးဌာနတွေအားလုံးပါဝင်နေပေါ့
ဘာကြောင့်မလို့ဒီလိုမျိုးတွားရောက်စစ်ဆေးဖြစ်တာလဲရှင
်တမ်းပြပြပြောမှကျွန်တော်တရင်ကြားလို့ပေါ့တရင်ကြားလို့ဆိုတဲ့နေရာမှာဒေသခံတွေရနေလို့အဲ့ဒီမှာတရားမဝင်ရှိတူးတက်ထူတူးဖွန်နေတဲ့ကိစ္စမျိုးတွေရှိပါတယ်ဆိုရင်မှတိုင်းစိုးရဖွဲ့ကိုသူတို့စက်ပုံမှတ်တမ်းတွေနဲ့တကွာတန်ကြားစာတွေတိပို့ထားတာတွေရှိရပေါ့တက်ကြားချက်အရတွားပြီးတော့မှဝင်ရောက်စစ်ဆေးတဲ့အနေအထားမျိုးပေါ့
ဒီလိုမျိုးတရားမဝင်ရွှေတူးဖော်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစီစဉ်ဆောင်ရွက်သွားဖို့ရှိလဲရှင်
အဲ့တော့ကျင်းရတော့အတိုင်းစီဝါဖွဲ့ရနေလို့ခုံရုံးဖွဲ့ပြီးတော့မှစစ်ဆေးသွားမယ်ဆိုတဲ့အနေထားမျိုးတော့ဒါကျွန်တော်တို့အချမ်းမြင်အပြင်တည်ထားပြီးပြီပေါ့လက်ရှိအနေမှာတော့တို့ပဲဖိုးတစီရောဖမ်းမိတဲ့အနေထားမျိုးရှိတယ
်ဒီအထူးစုံစမ်းစစ်ဆေးရေးခုံရုံးအဖွဲ့မှာကဘသူတွေပါဝင်ဖွဲ့စည်းသွားဖို့ရှိလဲဘယ်တော့လောက်များစတင်ပြီးတော့ဖွဲ့စည်းဆောင်ရွက်သွားမလဲရှင
်အဲ့ကိစ္စတော့ဘယ်တော့လောက်ဆိုတဲ့အချိန်တန်တက်ကတော့ကျွန်တော်ကတော့အတိအကျတော့မသိဘူးပေါ့ဒါပေမဲ့အဲ့ဒီနေ့မှာဝန်ကြီးချုပ်ကိုယ်တိုင်ညွှန်ကြားထားခဲ့တဲ့ကိစ္စမျိုးတော့ကျွန်တော်တို့လက်အဲ့တော့ခရိုင်အုပ်ချုပ်ရေးမှုကိုအဲ့ဒီအဖွဲ့ကောင်းဆောင်ဖြစ်ထားပြီးတော့မှခရိုင်ကနေလို့ခုံရုံးပရမအူဆုံးဖွဲ့စည်းပြီးတော့မှစစ်ဆေးဆောင်ရွက်သွားမယ်ပေါ့နောက်ပြီးတော့မှခရိုင်အဆင့်ကနေလို့ခုံရုံးဖွဲ့ပြီးစစ်ဆေးပြီးရတဲ့အတိုင်းစုရဖွဲ့ကနေထပ်မံပြီးတော့မှဒီကိစ္စကိုခုံရုံးဖွဲ့ပြီးတော့စစ်ဆေးဆောင်ရွက်မယ်ဆိုတာကိုအဲ့ဒီမှာဝန်ကြီးချုပ်ကလည်းဒါပြောကြားထားတဲ့အနေထားမျိုးပေါ့အ
ဲ့ဒီဝင်းသူမျိုးတွေမှာလက်ရှိဒီရွှေလောက်ွက်လောက်ကင်နေတဲ့ဥစ္စာကဘယ်လောက်လောက်ရှိနေလဲရှင
်အဲရွှေလောက်ွက်လောက်ကင်နေတဲ့အနေထားမျိုးကတော့သူတို့ဟိုမြို့နယ်တပ်ထုဦးစီးဌာနဟိုတရားဝင်တတ်မှတ်ထားတဲ့ရွှေလောက်ွက်ကုမ္ပဏီကတော့73ခုလောက်ရှိတယ်ဆိုပြီးတော့မှဟိုပြောတယ်ပေါ့ဒါပေမဲ့တကယ်တမ်းအဲ့73ခုလုံးမှာကလည်းဟိုတရားဝင်အခုတက်တန်းတို့ကြံရှိနေတာ3ခုလောက်ပဲကြံနေသေးတဲ့အနေအထားမျိုးပဲကြံတဲ့လုပ်ငန်းရှင်တွေတော့များများတော့တက်တန်းကုန်ဆုံးသွားတဲ့အနေအထားမျိုးတွေဖြစ်နေပြီပေါ့တက်တန်းကုန်သွားပြီဆိုပေမဲ့တက်တန်းမတူဘဲနဲ့တို့ကဒီနားလည်မှုတွေနဲ့လောက်ကင်ဆောင်နေတဲ့အနေအထားမျိုးတွေရှိပါလေ။ဆိုင်ဆူရဖွဲ့ကလည်းဒီတက်တန်းတွေတိုးဖို့တက်ကလုံးဝခွင့်ပြုမပေးတော့ဘူး။ခွင့်ပြုမပေးဘဲနဲ့လည်းတက်တန်းကုန်ဆုံးမပြီးရလေကန်နဲ့တို့ကလောက်ကင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့။အဲ့ဒီမှာဒီရှေသာတရားဝင်တူဖော်တဲ့ကိစ္စလို့ပြောလိုက်တယ်ဒေတာကန်တွေတော်တော်များများပါလေ။အဲ့တော့ကိုယ့်ရဲ့တန်တိုင်းတစ်ပိုင်းမိသားစုစောင်းဝင်နေရတဲ့လောက်ကင်ဆောင်နေကြတဲ့အနေအထားမျိုးလေးတွေရှိတယ်ပေါ့။နောက်ပြီးတော့မှအဲ့ဒီလိုဟိုတရားမဝင်တဲ့ကိစ္စမျိုးတွေအားလုံးကိုပိတ်သိမ်းမယ်ဆိုရင်အထူးသဖြင့်ဒေတာကန်တွေရဲ့အနေအထားမျိုးမှာအဲ့တော့မိသားစုစောင်းဝင်နေတဲ့အချက်တဲဖြစ်လာနိုင်တဲ့အနေအထားမျိုးလေးတွေရှိတယ်ပေါ့
။ကွန်မြူနတီလုံနေတာအပြင်လက်လုပ်လက်စားတွေပါရှိနေတဲ့သဘောမျိုးလားရှင
်။ဟုတ်တယ်ဗျာဟုတ်တယ်ဗျာ။အဓိကတော့ဒေတာကန်တွေတော်တော်များများတော့နဲ့ပေါင်းများစွာပေါ့ဗျာ။ဆယ်ချင်းနှစ်ပေါင်းများစွာကြာရှည်စွာလောက်ကင်ဆောင်ရွက်လာခဲ့ကြတဲ့အနေအထားမျိုးလေးတွေရှိတယ်။ဒါပေမဲ့အဲ့ဒီတနင်္လာပိုင်းမိသားစုစောင်းဝင်နေတဲ့လောက်ကင်ဆောင်ရွက်လာကြတဲ့ဒေတာကန်တွေရဲ့အနေအထားတော့တကယ်တမ်းသဘောပေါက်ဝန်းကျင်ရဲ့အနေအထားမျိုးသိပြီးတော့မှထိခိုက်ဆုံးရှုံးမှုတော့တိတ်မရှိဘူးပေါ့။ဒါနဲ့လည်းတကယ်တမ်းအဲ့ဒီကိစ္စတွေကိုကျွန်တော်တို့ဒီဥပဒေနဲ့ညီဆောင်ရွက်ဖို့ကျွန်တော်တို့ပြောရတဲ့အချိန်မှာဌာနဆိုင်ရာဖွဲ့စည်းရေးဆင်းဖန်းတယ်ဒါပေမဲ့အဲ့လိုဆင်းဖန်းလိုက်တဲ့အချိန်တိုင်းမှာတကယ်တမ်းဆန်းခံရတဲ့လူတွေဟာအဲ့ဒီတနင်္လာပိုင်းကိုယ့်ရဲ့မိသားစုစောင်းဝင်နေရတဲ့လောက်ကန်ဆောင်ရွက်နေကြတဲ့လူကိုလောက်ပဲဖမ်းမိတဲ့အနေအထားမျိုးတွေရှိတယ်ပေါ့
ဟုတ်ကဲ့ရှင်အခုလိုဖြေကြားပြတဲ့ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာကျေးဇူးပါဗျာ